ဒီကနေ့ညနေပိုင်းကပဲကချင်ပြည်နယ်မုံမောက်မြို့နယ်အတွင်းကဖျားကြောင်တစ်ခုကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်လို့လူတွေအသက်ဆုံးရှုံးခဲ့ရတဲ့သတင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်မုံမောက်မြို့နယ်ဗမော်မြစ်ကြီးနားကားလာမှာရှိတဲ့ကုံလောရွာကိုဒီကနေ့စစ်ကောင်စီကလေကြောင်းကပုံကျဲတိုက်ခိုက်ခဲ့တာမှာဖျားကြောင်အတွင်းကြာရောက်ပြီးတော့ကလေးငယ်တွေအပါအဝင်အနည်းဆုံးလူ10ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကချင်ဒေသခံတဦးက VOA ကိုပြောပါရယ်။ KIA ပြန်ကြားရေးတာဝန်ခံကလည်းသေဆုံးသူ10ယောက်ထက်မနည်းရှိပြီးအခြေအနေကိုစုံစမ်းဆဲဖြစ်ကြောင်းပြောပါရယ်။ကချင်ပြည်နယ်လေကြောင်းတိုက်ခိုက်မှုကြောင့်အရသာထိခိုက်သေဆုံးရတဲ့တဲ့တင်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မဆုမွန်ကတင်ပြပေးပါပါခင်ဗျာ။
ဒီနေ့မတ်လတတိယပတ်အတွင်းမှာ KIA ပူးပေါင်းတပ်တွေကမိုးမောင်းမြို့အတွင်းမှာရှိတဲ့ကုန်းလော့ဆတဲ့ခြေရွာကိုသိမ်းယူလိုက်ပြီးတဲ့နောက်အဲ့ဒီဒေသမှာတိုက်ပွဲတွေကာလအတန်ကြာငြိမ်သက်နေခဲ့တာပါ။နိုမာလ15ရက်နေ့ဒီကနေ့တောက်ကြနေ့ညနေပိုင်းမှာတော့စစ်ကောင်စီက KIA ပူးပေါင်းတပ်တွေသိမ်းပိုက်ထားတဲ့ကုန်းလော့ရွာကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကလေးငယ်တွေအပါအဝင်လူ10ဦးခန့်သေဆုံးခဲ့ရတယ်လို့ကချင်ပြည်နယ်ဒေသခံတဦးက VOA ကိုပြောပြပါဗျ။
ညနေ3နာရီခွဲလောက်မှာအဲ့ဟိုဗမော်မြစ်ကျနာလမ်းပေါ်ကုန်းလို့ရ KBC ဖျားချောင်းကို Jet Fighter ဘုံနဲ့ကျဲသွားပေါ့နော်ဖျားချောင်းပေါ်ပေါ်တက်တဲကြတယ်ရှေ့ရောက်တည်တယ်အမကလေးတော်တော်များတည်ရဲ့ဒီကြီးလက်ပါတယ်ကလေးလက်ပါတယ်ဒဏ်ရာရတာလည်းတော်တော်များတယ
်ကုန်းလို့ရအနီးမှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့အခုလိုတိုက်ခိုက်ခဲ့တာလို့လည်းဒေသခံကပြောပါတယ်ကလေးငယ်တော်တော်များများတည်ဆုံးခဲ့ရတဲ့ဒီလေချောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူကလည်းအခုလို VOA ကိုအတည်ပြုပါတယ်
လေးနိုင်ဝန်းကျင်လောက်အချိန်မှာကုံတော်ခရံကြားချောင်းမှာညနေပိုက်ဆိုတော့ဟိုကလေးကြီးဆော့စားနေတဲ့အချိန်မှာပေါ့နော်စကားစားရဲ့နေချောင်းကလည်းဘုံကျဲတာရှိပါတယ်အဲ့ဒါကတော့ကျွန်တော်တို့ကလေးကြီးတော်တော်များထိခိုက်တာတည်ဆုံးတာအဲ့ဒါတွေကျွန်တော်တို့ကြုံခဲ့ရပါတယ်ခင်ဗျကုံလို့ဆရာတော့ရှိရလာတော့တက်ပြောက်သွားတယ်ဆိုတာကြားရပါတယ်ဒါပေမဲ့တိကျတဲ့ဇင်းကြီးကတော့ဒေတာတွေကတော့ခွေးကြီးကတော့မရသေးဘူးကျွန်တော်တို့လည်းမင်းများတို့တော့ဖြစ်ပါလေခင်ဗ
ျကုံလို့ကျေးရွာအခြေဆိုင်ခမရ38ကိုဒီနှစ်မတ်လ25ရက်နေ့မှာ KIA ပူးပေါင်းတပ်တွေကတင်းယူခဲ့ပြီးတဲ့နောက်မှာတော့မိုးမောင်းမြို့အထက်ပိုင်းမှာတိုက်ပွဲတွေငြိမ်သက်ခဲ့တာပါဒီရပိုင်းအတွင်းမှာမိုးမောင်းတဲ့ဗမော်ကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပေမဲ့ဒီနှစ်ရက်သုံးရက်ထဲမှာတော့တိုက်ပွဲတွေကအနည်းငယ်ငြိမ်သက်နေခဲ့တာပါစစ်ကောင်စီဘက်ကဗမော်မျိုးရဲ့အဓိကလုံခြုံရေးစခန်းဖြစ်တဲ့မိုးမောင်းမြို့နယ်ကခမရ43ကိုပြန်ပြီးတော့ထိန်းချုပ်နိုင်ရေးမြေပြင်ကရောလေးချောင်းကပါအပြင်းထန်တိုက်ခိုက်နေတာလည်းဖြစ်ပါတယ်ကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးဒီသတင်းပတ်ထဲမှာပဲစစ်ကောင်စီဘက်ကတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ထားတဲ့နောင်ချိုမိုးကုတ်စတဲ့မြို့တွေပေါ်ကိုလေကြောင်းကနေဇက်တိုက်ဆိုသလိုဘုံကျဲတိုက်ခိုက်နေတဲ့အတွက်အရက်သားတော်တော်များများအသက်သေဆုံးထိခိုက်မှုတွေနဲ့ရင်ဆိုင်နေရပြီးတော့ထောင်ချီတဲ့ပြည်သူတွေဟာထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှင်